ဒီတစ်ပတ်တော့အာကာသခီးသွားတွေအတွက်စမ်းသပ်လေ့လာနေတဲ့ရှေးပညာရဲ့ဆံရတီဖန်ဖန်တီးမှုတွေအကြောင်း NASA တိုက်တန်သူများရှင်ဒေါက်တာပရိဒာတင်ကကြောပြဆင်းပါတော့အမေရိကန်နဲ့ဥရောပအပါအဝင်နိုင်ငံတကာအာကာသနဲ့ဒေတောင်ဆံရစူးစမ်းလေ့လာတဲ့ဌာနတွေဟာဒုံးပြန်စွပ်ပင်ယုံတင်မဟုတ်ဘဲလာမယ့်ဆယ်စုနှစ်လောက်အတွင်းအာကာသခီးရှည်တွားဖို့အတွက်ပါပြင်ဆင်နေကြတာဖြစ်ပြီးဒီထဲမှာအာကာသခီးအတွက်လိုအပ်မဲ့ကျန်းမာရေးဆိုင်ရာကြိုတင်ပြင်ဆင်တဲ့ Space Medicine အာကာသစီးပညာရည်လည်းပါဝင်ပါတယ
်2018မနှစ်ကနှစ်ကုန်လောက်မှာအင်္ဂါသူတွားမယ်အာကာသယာဉ်ပူးတွေအတွက်လေ့လာတဲ့အခါမှာဘာပြဿနာတစ်ခုထပ်ပေါ်လာလဲဆိုတော့အစာအိမ်လမ်းကြောင်းဥနံရံတိစုတွေပြက်တာရယ်နောက်ပြီးတော့ဘုံနောက်ချိုးရင်းတာယောဂဗျာကြောင့်အသေးစောမယ်ဆိုတဲ့ဟာကိုသူတို့တည်တည်ချာချာစပြီးတော့တွေ့ပါတယ်ဒါမနစ်ကနှစ်မကုန်ခင်လောက်မှစတွေ့တာပ
ါကမ္ဘာလေးလူထဲမှာနေသားချနေတဲ့လူခန္ဓာကိုယ်ဟာအာကာသထဲမှာဘယ်လိုပြောင်းလဲမှုတွေကျုံ့နိုင်ပါသလဲ
သီးသာတဲ့အချက်ကတော့ကဘာမှာတက်ရှိသရဝရရဲ့ခန္ဓာကိုယ်ထဲမှာဥမာအဖြစ်ရေတက်က80 90ရာခိုင်နှုန်းလောက်ရှိတယ်ဟာဒီကိုယ်လုံးကိုဒီကဘာပေါ်မှာကဘာဆွဲအားနဲ့အညီမျှတာရှိနေအောင်ကဘာဝကကဘာဆွဲအားနဲ့ချိန်ပြီးတော့ထားပါတယ်ဒီအာကာသထဲရောက်သွားလို့ကဘာဆွဲအားလည်းမဲ့သွားရောအဲ့ဒီပမာဏကကိုယ်ပေါ်မှာမျှတာမရှိတော့ဘဲနဲ့ကိုယ့်ရဲ့အထက်ပိုင်းကိုအစမတန်တွန်းတင်လိုက်တယ်ဓာတ်ပုံရိုက်လိုက်လို့အာကာသယာဉ်ပူးတွေရဲ့ပုံစံတို့ဖြစ်နေလဲဆိုတော့ကိုခန္ဓာအထက်ပိုင်းကတော်တော်လေးကိုကြီးနေတာကိုတွေ့ရပါတယ်။အဲ့တော့နှလုံးသွေးလေပတ်မှုပြောင်းတာနှလုံးခုန်တာပြောင်းသွားတဲ့ဟာကိုတွေ့လာပါတယ်။ပြီးတော့အာကာသယာဉ်ထဲမှာမဟုတ်ဘဲနဲ့အာကာသယာဉ်အပြင်ဘက်ကိုထွက်ပြီးတော့အလုံးလုံးမယ်ဆိုလို့ရှိရင်အာကာသဝတ်စုံကိုရပါတယ်။ဒေတီအားလုံးဝမရှိတဲ့အတွက်ဒီအာကာသဝတ်စုံကိုဖိအားအောက်ဆီဂျင်အပြည့်နဲ့ပေးပါတယ်။ကျွန်တော်တို့ကဘာပေါ်မှာအသက်ရှူနေတဲ့အခါမှာ80ရာခိုင်နှုန်းလောက်ကနိုက်ထရိုဂျင်ပါပါတယ်အဲ့တော့သူဘာလို့ပေးရလဲဆိုလို့ရှိရင်နိုက်ထရိုဂျင်ကိုတစ်ဖြည်းဖြည်းလျှော့ပြီးတော့အောက်ဆီဂျင်ကိုတစ်ဖြည်းဖြည်းကျင့်ပေးရပါတယ်နေလို့ရအောင်ဖြစ်သွားတဲ့အခါကျတော့မှအပြင်ထွက်ပြီးလမ်းလျှောက်ဆိုင်ပါတယ်အာကာသအပြင်တွေကိုအဲ့လိုဖိအားပြောင်းသွားတဲ့အတွက်ခန္ဓာကိုယ်ရဲ့ဇီဝပြောင်းလဲမှုရုပ်တရက်ဖြစ်တာကြောင့်နာမကျန်းဖြစ်တာကိုတွေ့ရပါတယ်ဘာလို့ထရောမာလို့ခေါ်ပါတယ်အဲ့ဒါပါလဲဆိုလို့ရှိရင်မျိုးလုံးတစ်ဝိုက်မှာနီးရဲရောင်ပြီးဖြစ်လာယောဂကိုစပြီးတွေ့ရပါတယ်
အာကာသယာဉ်မှုတွေမှာဖြစ်ပေါ်တဲ့ယောဂါတွေကိုဆန်းစစ်ဖို့အတွက်လိုအပ်တဲ့စက်တွေအတွက်ပါသူပြေသနာလုပ်ပြီးတည်ထောင်ကြရတာဖြစ်ပါတယ်
။အာကာသယာဉ်မှုတွေရဲ့တမ်းမကြီးအသေးစိတ်တဲ့အခါ X-ray တို့ CT scan တို့ magnetic resonance imaging ပေါ့နော် MRI လို့အဲ့ဒါတွေလုပ်ဖို့အာကာသယာဉ်ထဲမှာအဲ့လောက်လေးတဲ့အဲ့လောက်ကြီးတဲ့ပစ္စည်းကိုထည့်လို့မရတဲ့အတွက်အခုအာကာသစီးပညာရှင်တွေက ultrasound ပေါ့နော်အဲ့နဲ့ပုံရိပ်ကိုဖမ်းတဲ့ ultrasound နဲ့ဒီကိုယ်လုံးကိုရိုက်ပြီးလေ့လာတဲ့စက်ကိုယူသွားရပါတယ်။ကဘာပေါ်မှာလည်းဒီ ultrasound နဲ့ခန္ဓာကိုယ်ရဲ့အတွင်းမှာလေပတ်နေတာကိုကြည့်နေကြပါ။ဒါနဲ့အလွန်တရာမှကိုကြည်လင်ပြတ်သားတဲ့ပုံဖော်နိုင်တဲ့ ultrasound စက်ကိုခုတီထွင်နေပါတယ
်။နောက်အာကာသရဲ့ကျုံရတာတစ်ခုကကိုခံအားတစ်ဖြည်းဖြည်းနည်းလာတာပါ။
body immune system ကိုခံအားလျော့သွားတာကိုလည်းတွေ့ရပါတယ်အပီပီဆိုင်ရာအာကာသစခန်းမှာဘာကြောင့်ဖြစ်တယ်လဲဆိုရင်ကမ္ဘာဆွေးအားမရှိတဲ့နေရာမှာယောဂါဖြစ်တဲ့ဒီ bacteria ပိုးတွေကိုမွေးထုတ်လိုက်တဲ့နှုံးကကမ္ဘာပေါ်မှာတဲ့အစတော်တော်ကိုများတာကိုတွေ့ရတယ်အဲ့တော့ကူးစက်ယောဂါဖြစ်မှုကပိုပြီးမြန်လာပါလိမ့်မယ်ဒီ bacteria ရတဲ့ယောဂါကိုကုဖို့အတွက် penicillin လို့ပေါ့နော် antibiotic ပဋိဇီဝဆေးလို့ဆေးမျိုးကယူကမ္ဘာပေါ်မှာတုံးတဲ့သိမ်းမျိုးနဲ့မတိုးတော့ဘူးဆိုတာကိုသိလာပြီအဲသိလာတဲ့အတွက်ပို့ပြီးတော့အစွမ်းထက်တဲ့ဈေးတွေကာကွယ်ဈေးတွေကိုအခုကျွန်တော်တို့ရှာနေရပါတယ
်ဟာကာတာခီးစီသွင်းနွမ်းနေနှုံးချီလာရကနောက်ဆက်တွဲဆူကျိုးတွေရှိနိုင်ပါတယ
်ဟာကာတာရင်မှုတွေတွေ့ရတဲ့ကျန်းမာရေးပြဿနာပေါ့နော်နောက်တစ်ခုကတော့လွယ်လွယ်နဲ့တတိပေါ့နော်ပင်ပန်းနွမ်းနေတာပေါ့အဲလိုဖြစ်တာဘာကြောင့်လဲဆိုရင်ကဘာဆွေးရမရှိတော့ပဲနဲ့ကိုယ့်ရဲ့ဟန်ကျက်ပြောက်သွားတာလည်းပါပါတယ်။ကဘာဆွဲရရှိတဲ့အတွက်ကျွန်တော်ကိုဟန်ကျက်နဲ့ကိုလမ်းလျှောက်တယ်။ဟိုမှာဟန်ကျက်မရှိတော့ဘူး။အဲ့တော့လေထဲမှာမျောပြီးတော့သွားနေတဲ့အတွက်ဘုံနောက်တို့နားတို့သွေးလင်ပတ်ခုတွေဒုက္ခပေးပြန်ပါတယ်။အဲ့တော့ဒီပင်ပါနွမ်းနေမှုကြောင့်ဖြစ်ရတဲ့အဓိကအကြောင်းရင်းကိုသူတို့ပြန်ပြီးလေ့လာတယ်။ဘာကြောင့်ဖြစ်ရလဲဆိုတော့ circadian rhythm ပေါ့နော် cycle ပြောင်းသွားတာကိုပြောပါတယ်။အာကာသရေရောက်သွားတဲ့အခါကျတော့နေ့တို့ညတို့မှောင်သွားတာတို့လင်းတော့တာမရှိတော့ဘဲနဲ့အာကာသစခန်းထဲမှာ24နာရီမှာတစ်ခါကဘာဝူတစ်ပတ်လည်မယ်အစားမိနစ်90တိုင်းလည်နေတဲ့အခါကျတော့ နေည24နာရီနေဝင်နေထွက်နေအများကြီးချိန်စပြီးနေတဲ့ကဘာဘွားလူတွေအတွက်ကဇီဝပုံမှန်လည်းပတ်မှုပြောင်းသွားတာပေါ့ပြောင်းသွားတဲ့အခါကျတော့ဒီအရေးပြက်တာမောတာလွယ်လွယ်နဲ့ပြင်းမှန်းတာဒီယောဂတွေကအဲ့ဒီမှာစတယ်လို့မြင်ရပါတယ
်ဟောကသားထဲမှာအနေကျရင်ဖြစ်လာနိုင်တဲ့ယောဂတစ်ခုကအယိုးပွားယောဂပါ
အကသားထဲမှာ၄လလောက်နေပြီးတာနဲ့ဒီဘုန်းကျန်တတိပေါ့နော်ဒီအယိုးပွားယောဂါကဖြစ်လာတာကိုတိုင်းလို့ရပါတယ်ကဘာကိုပြန်ရောက်ပြီးဘူလအယိုးရှင်းနေမှုတဘာဝအတိုင်းပြန်ဖြစ်ဖို့အသုံးချက်လောက်စောင့်ယူရပါတယ်အဲ့ဒါဘာကြောင့်လဲဆိုတဲ့အခုဒီအဖြေရှာလို့မရသေးပါဘူးအဲ့တော့သူ့ကိုအစာအတောက်တကူလုံးကိုညံနှုံးမြင့်နှိပ်တဲ့ကိရိယာနဲ့နှိပ်ပေးတယ်အယိုးစစ်တွေအားကောင်းတဲ့ရှေးတွေကိုအခုရှာပြေနေရပါတယ်ကျတားရင်ခံပါလားဘေတမ်းမကြီးလေ့ကျင့်ခန်းနဲ့လုပ်ရမလဲဘာစီပေါ်ရမလဲဆိုတဲ့ဟာလဲလေ့လာနေကြပါတယ်
။အကတာတင်းသွားသူတွေအမြင်အာရုံချုပ်ရင်းမှုဘာကြောင့်ဖြစ်လာတာပါလဲ
။အကတာတွေရောက်သွားတဲ့အခါကျတားရင်မတန်တဲ့အခါကျတော့မျက်လုံးအိမ်သေးကထိန်းထားတဲ့ကျတားတွေကကြောရင်းလာတဲ့အခါမြင်မကြည့်လင်တာကိုတွေ့ရပါတယ်။စက်ကြဝလာမှာလက်ရှိတွေကျမ်းမာရေးခြိကိုက်စီတဲ့ရောင်ကြီးတွေရှိပါတယ်။ကဘာလီတူအိုးဆုံးအစွာတွေကသဘာဝအရာဒီအန်ဒီရီမကြောက်ပါဘူး။ဒါနဲ့အာတာကလည်းရောက်သွားအောင်ဒီရောင်ကြီးတွေရဲ့အကျိုးတရားမှုခံရပါတယ်။1982ခုနှစ်မှာဆိုဗီယက်အာဂါတာရင်မှုဟာရက်200ကျော်အာဂါတာထဲမှာနေခဲ့တဲ့ကက်ထရက်မျက်လုံးတိမ်ဖြစ်ပြီးတော့အမြင်ကွယ်လူနီးပါးဖြစ်သွားတာကိုတွေ့ရပါတယ်။
ရုပ်ပိုင်းဆိုင်ရာတွေမှာစိတ်ပိုင်းဆိုင်ရာအတွက်ပါအလေးထားပြီးသူတေသနာတွေလုပ်နေကြတာပ
ါအင်္ဂါကြိုသွားမယ်ဆိုလို့ရှိရင်တွားတာရယ်ပြန်လာရယ်နေတာနဲ့ဆိုလို့ရှိရင်၄နှစ်ခွဲ၅နှစ်လောက်ကြာပြီးအာကာသယာဉ်ကနေတနေရာထဲမှာအကြာကြီးနေရတဲ့အခါစိတ်ဖောက်ပြန်တဲ့ဟာဘယ်ပြောင်းဘယ်လိုဖန်တီးယူမလဲဆိုတာကိုအာကာသစိတ်ပညာဆိုင်ရာသူတေသနာပြုလုပ်မှုမှာအလွန်အရေးပါတယ်အတွက်တကွာလုံးမှာရှိတဲ့အာကာသအေဂျင်စီကအရန်ကိုစူးစမ်းနေကြပါတယ်တစ်ချိန်တည်းမှာပေါ့နော်ဒီအာကာသသေးဝါပေရကာကွယ်ရေးဆေးတွေစေယောဂကုနေတွေကနေဆေးအစ်စ်တွေပေါ်လာတဲ့အခါကျတော့လက်ရှိနေပင်သုံးဆွဲနေတဲ့ကုသနေတဲ့ဆေးပညာကိုအတော်ကိုအထောက်အကူပြုတယ်ဆိုတာကိုတွေ့ရပါတယ
်အာကာသဆေးပညာဟာအာကာသအတွက်တောင်မှကကမ္ဘာမြေပေါ်မှာဆက်တွေ့အသုံးဝင်နေတယ်ဆိုတာကိုသင်ပြရင်ဒီသတင်းပတ်အတွက်သိကြတဲ့နည်းပညာကဏ္ဍကိုဒီမှာပဲကျန်းသာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်